စီးရီးပြည်ပခါတွေပြင်ထန်နေတဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းစစ်ကောင်စီကရွေးကောက်ပွဲအတွက်ပြင်ဆင်စည်ရင်ပြုစုတာတွေရှိနေချိန်မှာအဲ့ဒီဒေသတွေမှာရွေးကောက်ပွဲလှုပ်လာရင်လက်မခံဘူးလို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောလာပါတယ်။ဒါနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းပေးဖို့ချက်ကိုတော့ကိုကြီးညာကတင်ပြပေးမှာပါခင်ဗျာ
။စစ်ကောင်စီကသူတို့ကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်စည်ရင်ကောက်ခံမှုတွေနေရာတော်တော်များများမှာလှုပ်လာချိန်မှာပဲချင်းပြည်နယ်မင်းတပ်မြို့မှာလည်းလူရည်သကောင်စင်ကောက်ယူမှုတွေရှိနေပါတယ်။မူလအားဖြင့်အခုလာမယ့်2023ခုနှစ်ဩဂုတ်လအတွင်းရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်းဆောင်တွေကခန့်မှန်းပြောဆိုထားပါတယ်။2020ရွေးကောက်ပွဲမှာမဲစင်းမှားယွင်းမှုတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကအာဏာသိမ်းယူခဲ့တာဖြစ်တယ်လို့အရသာအစိုးရတာဝန်ရှိသူတွေကလည်းအထူးသဖြင့်အာဏာရ NLD ခေါင်းဆောင်တွေကိုဖမ်းဆီးထောင်ချထားပါတယ်။ CDF ချင်းကာကွယ်ရေးတပ်ဖွဲ့မင်းတပ်ဒေသခံကာကွယ်တပ်ဖွဲ့ဝင်တဦးကတော့စစ်ကောင်စီအနေနဲ့သူတို့ဒေသတွင်းရေကောက်ပွဲတွေလှုပ်လာရင်လက်ခံနိုင်မှာမဟုတ်ဘူးလို့ပြောပါတယ
်။တိတ်ချောက်ထားတဲ့ area ထဲမှာတော့သူတို့ဆုံရှားနိုင်တာတွေမရှိပါဘူး။မြို့ area ထဲမှာပေါ့နော်။မင်းတပ်မြို့စီပင်သာရေး area တွင်းထဲမှာတော့ရေကောက်ပွဲနဲ့ပတ်သက်လို့သူတို့လှုပ်ချင်တာလေးတွေရှိပုံရတယ်။အဲတကောင်စီရင်ပြန်ပြီးတော့ကောက်ခံတာတွေလူရေးစစ်စီးတာတွေပါ냐ပေါ့လीနော်ကာရီလုံးနေတယ်လူတော့ကျွန်တော်တို့သိရတယ်ရွေးကောက်ပွဲကိုကျင်းပဖို့တော့ဒါသူစကားစဘက်ကတော့အစွမ်းကုန်ကြိုးစားမှာပဲပေါ့နော်ကျွန်တော်တို့ဘက်ကတော့ဒါရွေးကောက်ပွဲတော့လက်ခံမှာမဟုတ်ဘူးဆိုတော့ကျွန်တော်တကယ်လို့မပြည့်ပြည့်အောင်လုပ်လာလို့ရှင်လဲအဲ့ဒီရွေးကောက်ပွဲကြီးကကျွန်တော်တို့အထမမြောက်နိုင်မယ်နေရဖြစ်မှာပေါ့
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့ပစ်ခတ်တာတွေပြုလုပ်ရတဲ့အထိပြင်းထန်ခဲ့တဲ့ပလဲမြို့နယ်ထဲမှာဆိုရင်လဲရွေးကောက်ပွဲတွေလှုပ်လာမယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူကိုဇော်ထက်ကပြောပါတယ်။ဒါပေမဲ့လည်းသူတို့ဒေသတွင်းမှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်ဆောင်ရွက်တာမျိုးမတွေ့ရသေးဘူးလို့ပြောပါတယ
်။လက်ရှိအချိန်ထိတော့ပေါ့နော်လက်ရှိအချိန်ထိတော့ကျွန်တော်တို့ပလဲနယ်တွင်းမှာတော့ရွေးကောက်ပွဲနဲ့တက်တက်ပြီးဒီစစ်ကောင်စီကဟိုပြင်းစင်နေတဲ့နေထားတော့လှုပ်ရှားမှုတော့ကျွန်တော်တို့မတွေ့သေးဘူးလက်ရှိအချိန်ကြီးပြောတာပေါ့နော်ရွေးကောက်ပွဲလှုပ်ဖို့ကြိုးစားလာမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကတုံ့ပြန်မှုတွေကပြီးမှလာပါလိမ့်မယ်ကျွန်တော်တို့ပလဲနယ်နေထားကတော့လက်ရှိအချိန်ကြီးတော့စစ်ကောင်စီကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လှုပ်ရှားတဲ့တန်တော့မရှိသေးဘူးကျွန်တော်တို့လည်းတောင်းကြည့်နေတယ်ပေါ့နော်ပလဲနယ်တော့မှရွေးကောက်ပွဲလှုပ်ဖို့သူတို့စီမံချက်ရေးဆွဲတယ်လှုပ်ရှားလာတယ်ဆိုတော့ဒါကျွန်တော်တို့ဒီတော်လိုင်းရင်အားစုသက်ကအနေနဲ့ပြင်ထန်တဲ့အနေအထားတွေနဲ့တုံ့ပြန်ပါလိမ့်မယ
်။နေမြေရှင်းလင်းခံခဲ့ရပြီးနေအိမ်ထောင်နဲ့ချီမီးရှို့ခံခဲ့ရတဲ့ခင်ဦးမျိုးနယ်တဲကဒေသခံရွာသားတဦးကတော့လာမယ့်ရွေးကောက်ပွဲဆိုတာကိုစဉ်းစားချက်မရှိသေးဘူးလို့ပြောပါတယ
်။အခုလောလောဆယ်ဆယ်မှာတော့လေးနော်အိုးပြောက်အိမ်ပြောက်ပြောက်နေတဲ့အချိန်ဆိုတော့အေးရရရလို့လက်မကပ်ရသေးဘူးတော့တဲ့တောင်နဲ့ခူကပ်နေရတော့ဆိုတော့အဲ့ဒီလိုဟာတွေကတော့စဉ်းစားလို့လည်းမရသေးဘူးလေ။ဟိုဘလို့အကြက်ကြီးလာမယ်ပါ냐ဆိုတာလည်းမသိနိုင်ဘူးပေါ့နော်ရွေးကောက်ပွဲဆိုတဲ့ဟာကြီးကတော့ရှင်ထဲမှာလည်းမရှိတယ်လို့ခေါင်းထဲမှာလည်းထည့်တော့မဆိုင်မစင်းသားလည်းမစင်းသားကြမှာဘူးစင်းသားလို့လည်းမရပါဘူးဒီရွာတရွာလုံးကတော့ဘယ်သူမှလည်းစိတ်ဝင်စားမှုမရှိတယ်လို့လှုပ်ပေးမယ်လို့လည်းမရှိတော့ပါဘူးတော့
နိုင်ငံရေးလေးလာသူတွေကတော့စစ်ကောင်စီအဖို့နိုင်ငံတကာမှာတရားဝင်မှုရပြီးနိုင်ငံရေးအကြက်တဲထွက်ပေါက်ရအောင်ရွေးကောက်ပွဲလုပ်တာလို့မြင်ကြပါတယ်ဒါပေမဲ့လည်းအဓိကအားဖြင့်ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီထောက်ခံပါဝင်မှုမရဘဲနဲ့တော့ရွေးကောက်ပွဲကိုနိုင်ငံတကာကလက်ခံမှာမဟုတ်ဘူးလို့လည်းယူဆကြပါဗျာ။အမျိုးသားညီညွတ်ရေးအစိုးရယာယီသမရကတော့ဒီရွေးကောက်ပွဲဟာနိုင်ငံရေးလက်ကွက်တစ်ခုဖြစ်ပြီးပြည်သူတစ်ရက်လုံးကစန့်ကျင်ဖို့လိုတယ်လို့လည်းပြောကြားထားပါဗျာခင်ဗျာ။